This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေကြင်ွေးပြီးကိုစိတ်နှပိုင်းအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သားအပါတယ်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ပထမဥစွာစီးရီးသတင်းကောက်နှုတ်ချက်တွေကိုရန်တိုင်းကတင်ပြပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာကိုချင်အစားပြီး2025ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့အချမ်းဘတ်စစ်ကောင်စီမှကော်ဟဲကျေးရွာတွင်လေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့အတွက်ပြည်သူ5ဦးနဲ့နေအိမ်ကိုလုံးထိခိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ် KNU ကရင်မျိုးသားစီယုံကော်တုလီအုပ်ချုပ်နယ်မြေဒူးတူခရိုင်တွင်2025ခုနှစ်ဖေဖော်ဝါရီလ15ရက်ည17:30အချိန်မှာအာနာသိန်းချမ်းဘတ်စစ်ကောင်စီဟာလေရင်နဲ့ဘုံသီးနှလုံးလာရောက်ကျဲချရာဒူးတရူခရိုင်ဘေးလင်းမြို့နယ်ကွေးလေးကျေးနယ်အုပ်စုကော်ဟဲကျေးရွာနယ်ကျေးရွာအနီးဝန်းကျင်ကိုကြားရောက်ပောက်ကွဲခဲ့တယ်လို့သတင်းရရှိပါတယ်။အဆိုပါကြားရောက်ပောက်ကွဲမှုကြောင့်ကော်ဟဲကျေးရွာဒေသခံပြည်သူ5ဦးဘုံသီးကြီးစထိမှန်ပြီးအမည်စောထိခုရာနော့ပတာတို့ဆေးရုံမှာစေကုသမှုခံယူနေရတယ်လို့ဒေသခံတူရဲ့ပြောကြားချက်အရသိရပါတယ်။ဒါပြင်ကော်ဟဲကျေးရွာနေရင်ကိုလုံးထိခိုက်ပျက်စီးပြီးပြည်သူပိုင်ပစ္စည်းတချို့ဘုံသီးကြီးစားထိခိုက်ပျက်စီးခဲ့ရပါတယ်ခင်ဗျာအခုဆက်လက်ပြီး ARE နောက်ချမ်းကအခရာကျတဲ့လက်နက်စက်ရုံများကိုဥတီတိုက်ခိုက်နေမှာကမင်းအောင်လိုင်တက်ဒူးထောက်ရတဲ့ဘဝရောက်သွားနိုင်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ် ARE နောက်ချမ်းကအခရာကျတဲ့လက်နက်စက်ရုံများကိုဥတီတိုက်ခိုက်နေမှာကမင်းအောင်လိုင်တက်ဒူးထောက်ရတဲ့ဘဝရောက်သွားနိုင်တယ်လို့ဖေဖော်ဝါရီလ19ရက်မှာစီရီးသတင်းများကိုသုံးသပ်ရေးသားတဲ့ PDF Insight ကဖော်ပြပါဗျ။ຫນွေဥတော်လည်းရေးဘယ်ပုံဘယ်နည်းအောင်ပွဲခံသွားနိုင်မလဲဆိုတာအပေါ်လက်တလုံးမြင်တွေ့နေရတဲ့အခြေအနေများအရသုံးသပ်မယ်ဆိုရင်မြမအနောက်ကျောချင်းတောင်ပိုင်းနဲ့ AA အင်အားများမြမလေကျောစကိုင်းမကွေး PDF များနဲ့ TNLA အင်အားများမြမမြောက်ဘက်ချင်းကချင်နဲ့ KIA အင်အားများမြမအရှိတောင်ချင်းကရင်နီနဲ့ KNLA အင်အားများ PDF များကအဆုံးဖြတ်ဖြစ်နိုင်ပါလေ။ဒီနေရာမှာARE နောက်ချမ်းကလက်နက်စက်ရုံများတဲ့ကပိုးပြီးအခရာကျတဲ့စက်ရုံတွေကိုဥတီတိုက်ခိုက်ဖို့ကရှေ့ကိုရောက်လာနိုင်ပါတယ်ဒီစက်ရုံချို့ကိုသိမ့်ပိုက်တာဒါမှမဟုတ်ဖျက်ဆီးတာလုပ်နိုင်ရင်တော့မင်းအောင်လိုင်တက်ဒူးထောက်ရတဲ့ဘဝရောက်သွားနိုင်ပါတယ်လို့ဖော်ပြပါတယ် ARE နောက်ချမ်းတိုက်ပွဲတွေဟာနေပြည်တော်သိမ့်ပိုက်နိုင်ရေးအတွက်အနည်းဆုံးလမ်းကြောင်းဖြစ်လာနိုင်တယ်လို့လည်း PTF Insight ကဆိုပါတယ်ခင်ဗျာအခုတကမကွေးတိုင်းကံကောင်းမြို့နယ်နဲ့စကိုင်းတိုင်းကလေးမြို့နယ်တို့ရှိကံကောင်းကလေးလမ်းပိုင်းမှာတော်လိုင်းအင်အားစုနဲ့ဂျမ်ဘတ်စစ်တပ်တို့တိုက်ပွဲပြင်းထန်နေတဲ့တဲ့င်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းကံကောင်းမြို့နယ်နဲ့စကိုင်းတိုင်းကလေးမြို့နယ်တို့ရှိကံကောင်းကလေးလမ်းပိုင်းမှာတော်လိုင်းအင်အားစုနဲ့ဂျမ်ဘတ်စစ်တပ်တို့တိုက်ပွဲပြင်းထန်နေတယ်လို့ထုတ်ပြန်ပါလာတယ်။အဲ့ဒီအတွက်လေကြောင်းတိုက်ခိုက်မှုတွေကိုအထူးသတိထားဖို့ကံကောင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်။ကံကောင်းမြို့နယ်မြောက်ပိုင်းနဲ့ကလေးမြို့နယ်တောင်ပိုင်းကကံကောင်းကလေးလမ်းပိုင်းမှာတိုက်ပွဲစတင်ဖြစ်ပေါ်တဲ့နေ့ကစပြီးစကားစားဘက်ကလေကြောင်းအုံပြတိုက်ခိုက်လျက်ရှိပါလေခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးချင်တာကတော့ဘာထူးတက်မတော်ကကိုကျိုးရှာစီးပွားရေးသမားတွေအတွက်တာကရမြူဟောင်းရှီအောင်ရင်ကျင်းမှုကာကွယ်ရေးဇုန်တွင်မြေခွက်ရိုက်ရောင်းချရန်ပြင်ဆင်နေတဲ့ဆိုတဲ့သတင်းပဲဖြစ်ပါလေဘာထူးတက်မတော်ကကိုကျိုးရှာစီးပွားရေးသမားများအတွက်အင်အားသုံးလုံခြုံရေးယူပေးပြီးတာကရမြူဟောင်းရှီအောင်ရင်ကျင်းမှုကာကွယ်ရေးဇုန်တွင်မြေခွက်ရိုက်ရောင်းချရန်ပြင်ဆင်နေတယ်လို့သိရပါတယ်ဘာထူတမတော်မှတာကရမျိုးဟောင်းမျိုးရိုးများအားဖျက်ဆီးနေမှုနဲ့ပတ်သက်ပြီးသဘောထားထုတ်ပြန်ခြင်းတရက်ကိုဖေဖော်ဝါရီလ16ရက်တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီ DDMSC ကထုတ်ပြန်ပါလေဒေသအခြေစိုက်ကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့ဘာထူတမတော်မှစီးပွားရေးသမားများနဲ့ပူးပေါင်းပြီး တနင်္သာရီတိုင်းတဝဲခရိုင်လောင်းလုံးမြို့နယ်မြို့ဟောင်းကြီးရွာရှိတဝဲရှိဟောင်းမွေးနေ့တစ်ခုဖြစ်တဲ့တာကရမြို့ဟောင်းမြို့ရိုးအားဖေဖော်ဝါရီလ15ရက်နေ့မှာစစ်ရဲနေရများတုံးပြူပြီးဖြိုချဖျက်ဆီးနေကြောင်းသိရှိရတယ်လို့ဆိုပါတယ်။တဝဲတစ်မြို့သားလုံးရဲ့သမိုင်းမွေးနေ့ဖြစ်တဲ့တာကရမြို့ဟောင်းအားဆင်ကျင်မဲ့စွာဖျက်ဆီးပစ်နေတဲ့ဘတ်ထူးတပ်မတော်နဲ့ဝိသမလောဘသားတွေရဲ့လုပ်ရဟာတဝဲလူမျိုးစုတရက်လုံးရဲ့ကိုယ်ပိုင်ယဉ်ကျေးမှုမျိုးသားရေးလက္ခဏာများကိုအောက်တန်းကျစွာဖျက်ဆီးပစ်တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ဘတ်ထူးတပ်မတော်ရဲ့အဆိုပါလုပ်ရအားတဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီ DDMSC အနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချကြောင်းနဲ့တဝဲဒေသတွင်းရှိတော်လိုင်းအင်အားစုများအနေနဲ့လည်းဗတ်ထုတပ်မတော်ရဲ့အဆိုပါလုပ်ရကိုပူးပေါင်းဆန့်ကျင်ကြဖို့နဲ့ပါဝင်ကျူးလွန်သူတွေကိုအရေးယူနိုင်ရေးဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတစ်ခါနတ်တလင်းမြို့နယ်တွင်းရှိနေရဲစွန်ကွာတင်းရှောင်းနေရတဲ့စစ်ရှောင်းပြည်သူများအားပကဖမထောက်ပံ့ငွေများထောက်ပံ့ပေးရတဲ့သတင်းကိုတင်ဆက်ပေးပါမယ်။နတ်တလင်းမြို့နယ်တွင်းရှိနေရဲစွန်ကွာတင်းရှောင်းနေရတဲ့စစ်ရှောင်းပြည်သူများအားပကဖမထောက်ပံ့ငွေများထောက်ပံ့ပေးရနိုင်ခဲ့ပါတယ်။နတ်တလင်းမြို့နယ်တွင်းရှိနေရဲစွန်ကွာတင်းရှောင်းနေရတဲ့စစ်ရှောင်းပြည်သူများအားတာဝတိခိုင်ခိုင်ပကဖနတ်တလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနဲ့ဒါယဝတိခိုင်အမှတ်1တပ်ရင်း3831တပ်ဖွဲ့တွေကထောက်ပံ့ငွေတွေကိုထောက်ပံ့ပေးရခဲ့တယ်လို့နတ်တလင်းပကဖကအသိပေးဖော်ပြပါတယ်ခင်ဗျာ။အခုဆက်လက်ပြီးကချင်ဒေသကာကွယ်ရေးအင်အားစုများအတွက်ပြည်သူနှင့်အတူ NUG ဘေးကပါဝင်ကူညီသွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကချင်ဒေသကာကွယ်ရေးအင်အားစုများအတွက်ပြည်သူနှင့်အတူ NUG ဘေးကပါဝင်ကူညီသွားမှာဖြစ်ကြောင်းဖေဖော်ဝါရီလ16ရက် NUG ဘေးကအသိပေးကြေညာပါလေ။ NUG ဘေးနဲ့ပြည်သူများရဲ့23ချိန်မြောက် For Our People လှုပ်ရှားမှုမှာကချင်ဒေသကာကွယ်ရေးအင်အားစုများအတွက်ပြည်သူနှင့်အတူ NUG ဘေးကပါဝင်ကူညီသွားမယ်လို့ဖော်ပြပါရစေ။ NUG ဘေးအကောင့်forourpeople.nugp.app တို့လှူဒါန်းနိုင်ပြီးလှူဒါန်းမှုတွေကိုဒီကနေ့မှစပြီးဖေဖော်ဝါရီလ28ရက်နေ့လက်ခံကမြေပြင်အရောက်ပေးပို့သွားမှာဖြစ်ပါလေခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
ရေဒီယို NUG သောတာရှင်များရှင်စီးရီးသတင်းတွေကိုနားဆင်ပြီးမှာတော့ပြည်တွင်းသတင်းတွေကိုကျွန်မຫນွေဦးမောင်ကဆက်လက်တင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ18ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ပထမဆုံးတင်ပြမယ့်သတင်းကတော့ NUG အနေနဲ့ COP26 မှာစာမျက်နှာ1000ကျော်ရှိတဲ့ Paris Agreement အရနိုင်ငံတိုင်းတင်ပြရတဲ့ Nationally Determined ContributionsNDC အစီရင်ခံစာကိုတင်ပြနိုင်ခဲ့တဲ့တွင်ပဲဖြစ်ပါတယ်။ NUG နေနဲ့ COP26 မှာစာမျက်နှာ1000ကျော်ရှိတဲ့ Paris Agreement အရာနိုင်ငံတိုင်းတင်ပြရတဲ့ Nationally Determined Contributions NDC အစီရင်ခံစာကိုတင်ပြနိုင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာတူပေါင်းကဖေဖော်ဝါရီလအတွင်းမှာတည်ပြဆိုထားပါတယ်။ Paris Agreement အရာနိုင်ငံတိုင်းဟာ Nationally Determined Contributions လို့ခေါ်တဲ့NDC report တင်ကြရတယ်။ NDC ရဲ့သဘောကကိုယ်နိုင်ငံအနေနဲ့လာမယ့်2030ရောက်ရင်ကာဗွန် 50% ရှော့ချနိုင်မယ်။မြို့သားကြိုးစည်းဝါဆိုင်ရာစီမံကိန်းမျိုးကိုပြုစုပြီးတင်ပြရတာပါ။မြန်မာနိုင်ငံလည်း NDC ခေတ်မှာပြုစုခဲ့ပေမဲ့မပြီးလို့မတင်ပြခဲ့ဘူး။ MONREC NDC အနေနဲ့ COP26 မှာစာမျက်နှာ1000ကျော်ရှိတဲ့ NDC အစီရင်ခံစာတင်ပြခဲ့ပါတယ်။ National Focus Person UNFCCC email ကိုင်းသူကနမ်စီဒီအမ်ဖြစ်နေတာကြောင့်ဆက်သွယ်ရခက်ခဲတဲ့ကြားကနေတွေးမှုဖွဲ့ထံတင်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စကောက်စီကိုယ်စားလှယ်များညီလာခံမတက်ရောက်နိုင်ရေးလည်းပိတ်ဆို့နိုင်ခဲ့တယ်လို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဂင်းနီပြည်စီးရင်စစ်ချုပ်နဲ့ဒုတိယစီးရင်စစ်ချုပ်တို့ကိုလွှတ်တော်ကအတည်ပြုခန့်အပ်တဲ့သတင်းပဲဖြစ်ပါတယ်။ကျင်းနေပြည်စင်းစစ်ချုပ်နဲ့ဒုတိယစင်းစစ်ချုပ်တို့ကိုလွှတ်တော်ကအတည်ပြုခန့်အပ်ခဲ့တယ်လို့ဖေဖော်ဝါရီလ18ရက်မှာကျင်းနေပြည်ကြားကာလလွှတ်တော်ကသတင်းထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ18ရက်နေ့နံနက်ပိုင်းမှာကျင်းနေပြည်ကြားကာလလွှတ်တော်ကိုခေါ်ယူကျင်းပခဲ့ပြီးလွှတ်တော်ကိုယ်စားလှယ်73ဦးတက်ရောက်ခဲ့ပါတယ်။စီဝေမှာကြားကာလလွှတ်တော်ဥရေချမ်းရေးဆွဲရေးနဲ့စီစီရေးကော်မတီကိုကော်မတီဝင်71ဦးဖြင့်၎င်းနိုင်ငံတကာနဲ့မဟာမိတ်ဆက်သွယ်ရေးဆက်ဆံရေးကော်မတီကိုကော်မတီဝင်9ဦးဖြင့်၎င်းပြန်လည်ပြင်ဆင်ဖွဲ့စည်းထားမှုအားလွှတ်တော်ကအတည်ပြုခဲ့ပါတယ်။ဒါအပြင်ကင်းနီပြည်စီးရင်စစ်ချုပ်အဖြစ်မာဂရက်အား၎င်းဒုတိယစီးရင်စစ်ချုပ်တစ်အဖြစ်ရိုစီအား၎င်းအမည်စီးရင်တင်သွင်းလာခြင်းပေါ်လွှတ်တော်ကဆွေးနွေးဆုံးဖြတ်အတည်ပြုပေးခဲ့ကြပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ကိုရီးယားမြန်မာဒီမိုကရေစီတရားရုံးတွင်လက်တွဲဆောင်ရွက်သွားမယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်အစိုးရကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဝန်ထမ်းထုံးနဲ့ဖွဲ့ဝင်များဟာကိုရီးယားလွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအီယုံဆွန်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရေးနဲ့ဆက်လင်း၍ရင်းရင်းနှီးနှီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ NUG ဆက်ဆံရေးယူကသတင်းထုတ်ပြန်ပါတယ်။အမတ်အီယုံဆွန်က ကိုရီးယားနိုင်ငံတွင်မကြာခင်ကာလအတွင်းနိုင်ငံရေးပြောင်းလဲများဖြစ်ပေါ်မည်ဖြစ်ကြောင်းမြန်မာနိုင်ငံတွင်လည်းယခုနှစ်အတွင်းနိုင်ငံရေးပြောင်းလဲများပေါ်လာမည်ဟုမိမိယုံကြည်ကြောင်းကိုရီးယားမြန်မာဒီမိုကရေစီတည်ဆောက်ရေးများတွင်လက်တွဲဆောင်ရွက်သွားကြမည်ဖြစ်ကြောင်းပြောကြားခဲ့ပါသည်။ကိုစလဲဦးရနိုင်ထွန်းကမြန်မာပြည်လက်ရှိခြေအနေကိုအကျဉ်းချုပ်ရှင်းပြပြီးကိုရီးယားနှင့်မြန်မာနိုင်ငံသားများကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းပြည့်ပြည့်စုံစုံရှင်းလင်းတင်ပြခဲ့ပါသည်။ယုံစွမ်းမတ်သည်နယူးဒေါ်လေးစာကလေးကမြန်မာဒေါ်လာရေးကိုအားပေးထောက်ခံခဲ့သူဒီမိုကရက်တစ်ပါတီမှဝါရဲနိုင်ငံရေးသမားတဦးဖြစ်ပါသည်။ဆွေးနွေးပွဲသို့အမိတ်အတွင်မှမွန်ယိုဆစ်ကိုစလဲယုံမှဦးစိုးမိုးသူနဲ့ဦးဝင်းပေါ်မှဆီယနာသိမ်းမှုစန့်ကျင်ကော်မတီပုတ်တွဲဥက္ကဋ္ဌဒေါက်ကွေသွဲအောင်တို့လည်းပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်ဆလဘီထောက်ပို့ဒီဒီဇင်မာလအတွက်ရောင်းရမှုမှာပထမကြိမ်ထောက်ပို့မှုသိမ်းပေါင်း3000ကျော်ထောက်ပို့နိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါဦးမယ်ဖေဖော်ဝါရီလအတွင်းထုတ်ပြန်ချက်အရထောက်ပို့ဒီဒီဇင်မာလအတွက်ရောင်းရမှုမှာပထမကြိမ်ထောက်ပို့မှုသိမ်းပေါင်း3500သိန်း9,266ကျပ်ဒီဒီနဲ့ကိုရီးယားဝမ်16,000ဝမ်ဂျပန်ယန်800ယန်မလေးရှားရင်ကဲ1200ရင်ကဲထိုင်းဘတ်240ဘတ်16ယူရိုတီတီတို့ကိုထောက်ပို့နိုင်ခဲ့တယ်လို့ဖော်ပြပါတယ်ထောက်ပို့ဒီမှာပူးပေါင်းပါဝင်ခဲ့ကြတော့ဒေါ်လာပြည်သူများ၏စုပေါင်းရာကြောင့်သာထောက်ပို့နိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုထားပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဒီအန်စာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကဦးဆောင်ပြီး Training Program on Environmental Impact of Mining Online တနင်္ဂနွေနေ့တဲ့သတင်းမှဖြစ်ပါတယ်မြန်မာနိုင်ငံရဲ့အစိုးရတရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဦးဆောင်ကျင်းပတဲ့ Training Program on Environmental Impact of Mining Online တနင်္ဂနွေဖွင့်ခွဲခံကို2025ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာကျင်းပခဲ့ပါတယ်။ခန္ဓာသူပြည်ထောင်စုဝန်ကြီးဒေါက်တာဒူကောင်နဲ့ပြည်ထောင်စုဒုတိယဝန်ကြီးခွန်စောပုတို့တက်ရောက်ပြီးအပွင့်မစကားပြောကြားခဲ့ကြကဝန်ကြီးဌာနမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်။ Training Program on Environmental Impact of Mining Online တနင်္ဂနွေပြပပညာရှင်များကဆွေးနွေးပို့ချသွားမှာဖြစ်ပြီးမြို့သားညီညွတ်အစိုးရတရားစတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာန၏တရားစတာစီမံခန့်ခွဲမှုလုပ်ငန်းများတွင်တာဝန်ယူဆောင်ရွက်နေကြသည့်တိုင်းခရိုင်မြို့နယ်တရားစတာတာဝန်ခံများနှင့်ပညာရေးဆိုင်ရာစိတ်ဝင်စားကြသည့်ကျောင်းသားကျောင်းသူများစုစုပေါင်း50ဦးခန့်တက်ရောက်ကြမယ်လို့သိရပါတယ်။သင်တန်းတွင်ပညာရေးဆိုင်ရာထူထူပဟုသတ္တရများနှင့်တက်ထူထူဖော်ရာတွင်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုဆိုင်ရာများဆွေးနွေးပို့ချသွားမှာဖြစ်ပြီးတင်နန်းကာလမှာရက်တစ်ပတ်၄ပတ်မြောက်ကြာမင်းမှာဖြစ်ပါလေရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါလေရှင် Radio NUG ကိုနားဆင်နေကြတာပါဆက်လက်ပြီးဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်တွေကိုတော့ Airy ကတင်ပြပေးပါအောင်မယ်ရှင်
မင်္ဂလာပါရှင်။မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးပါမယ်။အခုတစ်ပတ်အတွင်းမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အများအပြားသားရပါမယ်။ဖေဖော်ဝါရီလ18ရက်နေ့ကနေ21ရက်နေ့အတွင်းမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာတိမ်အထင်တင်ကနေတိမ်အနည်းငယ်ဖြစ်ထွန်းနိုင်ပြီးနေရာကျဲကျဲကနေနေရာစိတ်စိတ်မိုးရွာသွန်းနိုင်ပါတယ်။မြန်မာနိုင်ငံမှာနေ့အပူချိန်တွေဆက်လက်မြင့်မားနေပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ဖေဖော်ဝါရီလ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာအများအပြားသားရနေပါမယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကချင်ပြည်နယ်မြောက်ဖျားပိုင်းမှာတိမ်အထင်တင်နဲ့တနင်္သာရီကမ်းရိုးတန်းမှာတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့တနင်္သာရီကမ်းရိုးတန်းတောင်ပိုင်းစွန့်ဒေသတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်။ရွာရံရာနှုန်း60ဖြစ်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းမှာလေဟာအရှိတောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။အေရီတိုင်းရန်ကုန်တိုင်းမုဒ္ဒမကွိနဲ့တနင်္သာရီကမ်းရိုးတန်းတို့မှာလေဟာအရှိတ်ကနေတနင်္သာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ရှိနိုင်ပါသေးရှင်။ဖေဖော်ဝါရီလ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာအများအပြားသားရနေပါမယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကချင်ပြည်နယ်မြောက်ဖျားပိုင်းတို့မှာတိမ်အထင်တင်နဲ့တနင်္သာရီကမ်းရိုးတန်းမှာတိမ်ထူထပ်နိုင်ပါသေး။မိုးအခြေအနေကတော့တနင်္သာရီကမ်းရိုးတန်းတောင်ပိုင်းစွန့်ဒေသတွေမှာနေရာကွက်ကြားမိုးရွာနိုင်ပါသေး။မြိတ်မြို့အနီးတစ်ဝိုက်မှာည9နာရီအချိန်ကစလို့နေရာစိတ်စိတ်မိုးရွာသွန်းနိုင်ပါတယ်။ရွာရံရာနှုန်း90ဖြစ်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းမှာလေဟာအရှိတောင်ဘက်ကနေတနင်္လာနေ့ကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။ ARE တိုင်းရန်ကုန်တိုင်းမုဒ္ဒမကွိနဲ့တနင်္လာနေ့ကမ်းရိုးတန်းတို့မှာလေဟာအရှိတ်ကနေတနင်္လာနေ့ကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင်။
ရေဒီယို NUG ရဲ့တော်လိုင်းကြပြကဏ္ဍကိုဆက်လက်နားဆင်ကြရပါမယ်။မောင်ကျူးရဲ့လက်ပြလုံရအောင်ဆိုတဲ့ကြပြလေးကိုနားဆင်ကြည့်ကြပါရှင
်။လက်ပြလုံရအောင် ီတာအကောက်တွေအလူရက်ဆောင်ပြီးတမျိုးလုံးမီးထိန်ထိန်လင်းကျင်နေကြတဲ့အခါမှောင်မှောင်မဲမဲတောတဲ့ကိုကျဲတွေအလင်းဝင်သွားကြတယ်မျိုးဆက်အနာကက်လင်းလက်ဖို့တဲ့ဆက်သုံးစီတွေဈေးတက်လို့ငတိတွေညီးနေကြချိန်မှာတောတဲ့ကကျဲတွေကတော့ရှင်အလူလူစစ်ဖက်နဲ့စစ်ရေးလေ့ကျင့်နေကြတယ်တရားမျှတမှုအတွက်အနှင်းခံဖြစ်ခြင်းဖြစ်ပါစေတဲ့เจ้าတွေခိုးချောင်ခိုးဝတ်သွားပြီးတစ်နှစ်တန်းတက်ဖို့တလွဲစပင်ကောင်းနေကြတဲ့အခါစာအုပ်တွေကိုခဏပြစ်ချခဲ့တဲ့ကျဲတွေကစာတတ်ပညာကိုအခြေပြုပြီးတော်လှန်နေကြတယ်အနာဂတ်တွေအဆင့်မြင့်တိုးတက်ဖို့တဲ့ဒေတာဘူးတွေဈေးတက်လို့ကလစ်ဖို့ဝေးလို့ဆက်သွယ်ဖို့တောင်ခက်တယ်ပြောကြတဲ့အခါတန်ရောစင်အမြင်ဖြတ်လာကြတဲ့သူတွေကယုံကြည်မှုတစ်ခုအတွက်စိတ်ဓာတ်မြင့်တင်ရင်ငါတို့အတွက်ငါတို့ရှိနေတယ်တဲ့ဂုံစင်းနှုံးတွေတက်လို့လှူဖို့ခဏထားစားဖို့တောင်အနိုင်နိုင်လို့တထင်းမင်းတွေယင်ဖွင့်ကြတော့မနှက်ညရှူးရှဲနဲ့နှစ်ပါးသွားနေကြတဲ့သူတွေကသူတို့ဘဝတွေကိုဓမ္မအတွက်ပေးလှူကြတယ်မရှိလို့မကူမကူလို့မနိုင်တာလုံးဝမဖြစ်ရအောင်တဲ့နိဗ္ဗာန်ကိုခေါင်းစဉ်တက်လှူခံထွက်လို့မျိုးရဲရွာရဲဓာတ်ဆက်တံဆဲကြတဲ့ချိန်လှူသူမဲ့ကူသူမဲ့လောကနိဗ္ဗာန်ရဲ့ပြည့်ကမ်းရှင်တွေရဲစိတ်ရဲမှန်တွင်အသက်ရင်းလို့တော်လန်ကြမြဲအာနာယုအောက်ကလွတ်မှလှူကြီးပေးအောင်မလဲအာနာရှင်လိုကြဘောမှအသားကြအောင်နေရင်တစ်မျိုးလုံးအေးချမ်းနေတယ်ထင်ကြတဲ့အခါအာနာအမြစ်ဖြတ်မဲ့တောပန်းတွေကစီလေးချင်းနဲ့ယင်ပါဖို့ချွေတလုံးလုံးယုံကန်နေကြတယ်။တရားမျှတလွတ်လပ်ခြင်းအစစ်မှန်တော့တဲ့။ဒေါ်ဘဲတွေရနံသင်းလို့မြို့မြေထိမှုတဲ့အခါကျယ်လင်းအောင်ကငင်းချမ်းမှုအစစ်ကိုတည်လာပါလိမ့်မယ်။အားလုံးတန်းတူညီမျှအေးချမ်းမှုရတကိုခံစားကြရတဲ့အခါလက်ပြာလုံးလုံးနဲ့လက်ဆွဲနှုတ်ဆက်နိုင်ကြဖို့အခုကတည်းကတာဝန်ကြည်ကြမှတော့ကကြလိမ့်မယ်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါ။ခုဆက်လက်ပြီးဂျာပြင်းပြဿနာကစကောင်းစီအတွက်မြောက်ရီကိုပြန်ထိန်ချုပ်ဖို့ခွင်လန်းလာလို့အမိပေးထားတဲ့ဝူမခတရင်မြင်ကွင်းဆောင်မကိုတော့မင်းယူကဖတ်ကြားပေးပါအောင်မရှင
်။မြန်မာနွေဦးခရိုနီကယ်ဖေဖော်ဝါရီ26မြင်ကွင်းဂျာပြင်းပြဿနာကစကောင်းစီအတွက်မြောက်ရီမြို့ကိုပြန်လည်ထိန်ချုပ်ဖို့ခွင်အလန်းလာကုလပိုင်းတွေအတွင်ထိုင်းမြန်မာနယ်ဆက်မြန်မာနိုင်ငံပိုင်နက်နယ်မြေတဲ့အခြေစိုက်တဲ့ကြားဖြန့်ရာဇွတ်ဂိုင်းတွေနဲ့ပတ်သက်တဲ့သတင်းတွေတစ်ခုပြီးတစ်ခုဖြစ်ပေါ်ပြောင်းလဲမှုတွေဇက်တိုက်ဖြစ်ပွားနေသလိုအဆိုပါဖြစ်ပေါ်ပြောင်းလဲမှုတွေကနိုင်ငံရေးစစ်ရေးအပေါ်မှာလည်းတက်ရောက်မှုတွေဖြစ်ပေါ်လာတာသတိပြုမိကောင်းပြုမိကြပါလိမ့်မယ်။ထိုင်းမြန်မာနယ်ဆက်ကကြားဖြန့်ကိစ္စအာယုံဆိုင်မခံရခင်က BGF နဲ့ DKBA လက်နက်ကင်အဖွဲ့တွေရဲ့အနေအထားစစ်ကောင်စီရဲ့မြောက်ရီမြို့နဲ့မြောက်ရီဒေသမှာရှိတဲ့လက်နက်ကင်တပ်တွေရဲ့အခြေအနေတွေဟာလာအနေငယ်အကြာကြားဖြတ်နှိမ်နှင်းရေးကဒီဒေသတစ်ခုလုံးရဲ့အဓိကအရေးပါဆုံးခေါင်းစဉ်ဖြစ်လာနေချိန်မှာအတိုင်းအတာတစ်ခုအထိပြောင်းလဲလာခဲ့ပါတယ်။ယခုလ15ရက်နေ့ကထိုင်းစစ်အရာရှိရဲအရာရှိနဲ့မြန်မာစစ်ကောင်စီတပ်ကတာဝန်ပေးခံရတဲ့စစ်အရာရှိနဲ့အခြားအရက်ဖတ်ဌာနဆိုင်ရာဝန်ထမ်းတွေထိုင်းနိုင်ငံမဲဆောက်မြို့မှာကြားဖြန့်လူမောင်ကိုကိစ္စနဲ့ပတ်သက်ပြီးအစည်းအဝေးကျင်းပခဲ့ကြပါတယ်။လူကုန်ကူးမှုဆိုင်ရာလိမ့်လည်လှည့်ပြားခံရသူတွေကိုကူညီဖို့ထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းဆွေးနွေးပွဲလို့ခေါင်းစဉ်ပေးထားတဲ့အစည်းအဝေးတည်းရပြုလုပ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခဲ့တဲ့စစ်အရာရှိကမြောက်ရီမျိုးဆောင်တက်လို့ခေါ်ဆိုကြတဲ့ခလာယ295ကဖြစ်ပါတယ်။2024ခုနှစ်မတ်လနောက်ပိုင်းနဲ့ဧပြီလတွေမှာတင်ငန်းညီနောင်ကျေးရွာအနီးကစစ်ကောင်စီတပ်ရင်းစခန်းတွေကို KNU ဦးဆောင်တဲ့ပူးပေါင်းတပ်တွေကတရင်ပြီးတရင်သိမ်းယူခဲ့တဲ့နောက်မြောက်ရီမြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုကအမြေခံသာသာမျှအခြေအနေရှိနေခဲ့တာဖြစ်ပါတယ်။မြောက်ရီမြို့ကိုကရင်မျိုးသားတပ်မတော်လို့အမည်ပြောင်းထားတဲ့စောချစ်သူဦးဆောင်တဲ့ BGF တပ်ကထိန်းချုပ်ထားပြီး KNU ဦးဆောင်တဲ့ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေအကြားလနက်ကင်တိုက်ခိုက်မှုတွေကိုဂျားကနေခံပြီးစစ်ကောင်စီတပ်တွေကိုအကာအကွယ်ပေးခဲ့တယ်လို့ယူဆရလောက်အောင်စောချစ်သူရဲ့ BGF တပ်တွေကအကျိုးမြတ်ပထမရည်တည်မှုနဲ့ကင်တွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။၎င်းတို့တပ်ရင်းစခန်းကိုစွန့်လွတ်ထွက်ခွာခဲ့ရတဲ့ခလာယ295တပ်တွေကိုလည်းသတင်းပတ်အနေငယ်အကြာမှာခလာယ295တဲ့ပြန်လည်နေရာယူနိုင်အောင်လှုပ်ဆောင်ပေးခဲ့တာဖြစ်ပါတယ်။ အဲ့ဒီနောက်မြရီမြို့ဟာ BGF ရဲ့ဩဇာအောက်မှာရှိနေခဲ့တာယခုအချိန်အထိဖြစ်ပါတယ်။နေဆက်ကုံသွေးရေးလူဝင်မှုကြီးကြပ်ရေးကိစ္စတွေကိုတော့စစ်ကောင်စီရဲ့ဝန်ထမ်းတွေကမြရီမဲဆောက်နေဆက်ဂိတ်တရားတွေမှာတာဝန်ယူအုပ်ချုပ်ခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့မြို့ရဲ့လုံခြုံရေးကိုတာဝန်ယူခွင့်မရှိတာဝန်ယူနိုင်တဲ့အင်အားမရှိတော့ဘဲမြရီမြို့ကိုအုပ်ချုပ်တယ်ဆိုတာထက်နေဆက်ဂိတ်ကိုသာအုပ်ချုပ်ခွင့်ရခဲ့တာလအတန်းကြာရှိခဲ့ပြီဖြစ်ပါတယ်။စစ်ကောင်စီရဲ့ထောက်လန်းရေးတွေရဲတရင်တပ်ဖွဲ့တွေအနေနဲ့မြရီမြို့ထဲမှာဖမ်းဆီးအရေးယူပိုင်ခွင့်မရှိတဲ့အနေအထားမျိုးအထိရှိနေခဲ့တာလည်းဖြစ်ပါတယ်။အထက်ကလို့စစ်ကောင်စီအနေနဲ့နေဆက်ကုံသွယ်ရေးဂိတ်ကလွဲလို့မြရီမြို့ရဲ့အာလုံးနီပါလက်လွတ်ဆုံးရှုံးထားတဲ့အနေအထားကနေကြားဖြန့်ကိစ္စဖြစ်ပေါ်လာတဲ့နောက်ပထမဆုံးအကြိမ်ထိုင်းနိုင်ငံနဲ့အစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ကြားဖြန့်ပြဿနာက BGF ရဲ့ဩဇာကိုကျဆင်းစေတယ်လို့BGF ကဒစိတပိုင်းစောင့်ရှောက်ပေးထားတဲ့စစ်ကောင်စီတပ်တွေပြန်လည်ဩဇာတက်လာပြီးမြရီကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားမလားဆိုတဲ့မှန်းဆချက်တွေလည်းရှိလာနေတာဖြစ်ပါတယ်။တရုတ်နိုင်ငံကထိုင်းမြန်မာနယ်စပ်မြရီမြို့နယ်တွေကအကြမ်းဖက်လုပ်ငန်းတွေနဲ့ပတ်သက်လို့ထိရောက်စွာနှိမ်နှင်းဖို့ဖိအားပေးလာချိန်မှာစစ်ကောင်စီအနေနဲ့၎င်းတို့ကောင်းစွာထိန်းချုပ်ထားနိုင်တဲ့အခြေအနေမရှိတဲ့သဘောနဲ့နှုတ်ဆက်နေခဲ့တာဖြစ်ပါတယ်။မြရီမြို့နယ်ကကြားဖြန့်လုပ်ငန်းအခြေစိုက်ရာနယ်မြေတွေက BGF နဲ့ DGBA တို့ကလက်နက်ကင်တပ်ဖွဲ့နဲ့အကာအကွယ်ပေးထားတာဖြစ်လို့စစ်ကောင်စီအနေနဲ့အနေသာကြီးဆိုတဲ့သဘောထားပြီးနှုတ်ဆက်နေခဲ့တာလို့မှတ်ဆရပါတယ်။တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံအစိုးရတို့ကမြရီနယ်ကကြားဖြန့်ဂိုင်းတွေကိုထိရောက်စွာနှိမ်နှင်းဖို့ခြေလှမ်းတလှမ်းပြီးတလှမ်းလှမ်းလာနေချိန်မှာ BGF နဲ့ DGBA လက်နက်ကင်အဖွဲ့ခေါင်းဆောင်တွေအဖို့၎င်းတို့တူချင်းရှင်းတန်းကြံရည်ရေးနဲ့လက်နက်ကင်အဖွဲ့ရှင်းတန်းကြံရည်ရေးအတွက်ကြားဖြန့်ဂိုင်းတွေကိုအတိုင်းအတာတစ်ခုထိအေးအေးယူပြမှဖြစ်မဲ့အနေအထားဆိုတာသဘောပေါက်လာကြပုံရပါတယ်။ထိုင်းမြန်မာနယ်စပ်ကကြားဖြန့်ပြဿနာတွေနဲ့ပတ်သက်လို့ထိုင်းအစိုးရဘက်ကတာဝန်ရှိသူတွေနဲ့တရုတ်နိုင်ငံဒုဝန်ကြီးတို့မဲဆောက်မဲဆိုင်ဖျားသုံးစုနယ်စပ်ဒေသတွေကိုတွားရောက်ပြီးနှိမ်နှင်းမှုတွေလှုပ်ဆောင်နေကြစဉ်သတင်းပတ်အတန်းကြာအထိစစ်ကောင်စီဘက်ကအဆိုပါသတင်းတွေလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့နှုတ်ဆက်နေကြတာတွေ့ရမှာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့မြန်မာပိုင်နက်နယ်မြေဖြစ်ပေမဲ့စစ်ကောင်စီအနေနဲ့၎င်းတို့ထိန်းချုပ်ထားတဲ့နယ်မြေတွေမဟုတ်လို့တာဝန်မရှိဆိုတဲ့သဘောမျိုးနဲ့နှုတ်ဆက်နေတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ယမန်နှစ်နှစ်ဆန်းပိုင်းကမှစစ်ကောင်စီရဲ့ဩဇာအောက်ကထွက်သွားတဲ့ BGF လက်နက်ကင်အဖွဲ့နဲ့ပတ်သက်လို့လည်း၎င်းတို့မှာတာဝန်မရှိတဲ့သဘောမျိုးပြသချင်တာကြောင့်လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ကူရပိုင်းမှာတရုတ်ဒုဝန်ကြီးကနေပြည်တော်သွားရောက်ပြီးစစ်ကောင်စီတာဝန်ရှိသူတွေနဲ့မြရီမြို့နယ်ဖျားသုံးစုမြို့နယ်တွေကကြားဖြန့်ဂိုင်းတွေနှိမ်နှင်းရေးလူကုန်ကူးမှုမှလွတ်မြောက်လာတဲ့သူတွေကိုနှစ်နိုင်ငံအကြားလွှဲပြောင်းရေးနဲ့ဆက်ဆက်ပြီးဆွေးနွေးမှုတွေရှိခဲ့ပြီးနောက်မှာမဲဆောက်မြို့ကစစ်ကောင်စီဘက်ကကိုယ်စားလှယ်နဲ့ထိုင်းနိုင်ငံဘက်ကကိုယ်စားလှယ်တွေအောက်ခြေအဆင့်ဆွေးနွေးပွဲတွေပေါ်ထွက်လာတာလို့ကောက်ချက်ချနိုင်ပါလိမ့်မယ်အခုကြားဖြန့်အရေးမှာဂုံတိတ်ခါအရငွေကြေးအရထိခိုက်ဆုံးရှုံးမှုအများဆုံးက BGF DGBA လက်နက်ကင်အဖွဲ့တို့ဖြစ်ပြီးအတိုင်းအတာတစ်ခုအထိနာမည်ကုန်သတင်းထိခိုက်ရတာက KNU ဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့တော့ယမန်နှစ်ကတပ်စခန်းအများအပြားနဲ့နယ်မြေထိန်းချုပ်မှုတွေကိုလက်လွတ်ဆုံးရှုံးထားရကနေအခုလိုကြားဖြန့်ပြဿနာမှာပေါ်ထွက်လာတဲ့အခွင့်အလမ်းတချို့ကိုဖမ်းဆုပ်ရယူဖို့ကြိုးစားနေတဲ့အနေအထားလို့ကောက်ချက်ချရင်မှားမယ်မထင်ပါဘူးခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းရင်းသားဘာသာစကားအစီအစဉ်ကိုနားဆင်ကြရပါမယ်။သကောကင်ဘာသာနဲ့ပတ်စင်သတင်းများကိုနော်နွေဦးပွင့်ကတင်ပြပေးပါမယ်ရှင်
။အန်ယူဂျီကွေလီလိုပါဒိုကနာတာပိုကိုအတဲ့တီနီလို့ဝေဆာဝိဆဝတ်တောကွမ်မူပါတီလို့ကွေလီလိုတာတာကလေးပူလို့အခဲအီဒေါတနွေတာကစောတဖန်နီya non we u poy ka pa plan ni tu ni lo ta ka so ko ti ti mi we da kamle ti da pa ni mi ma kwa sa me do kle kle at ta du ka do mi ni mi ba pa ti ku hi kho sa ka do ta le ka ba ma we da pa ni an yu ji ta da da ko to we klo hi plo we ta ga ni lo an yu ji ta da da ko to we klo ni kamle da pa mi ma kwa sa me do kle kle at ta du mi ni mi ba pa ti ku ဟိခောစကတော်မီလေတလကဘာမဝဲတဖာတလကဘာဟာရှဝဲတဖာနေဖဲလာဖေဗူအာရီတစီခူတော်နေထထဘဘဝနာနီလောဘယောတူနေလောကမလတပါဖို့ခိုဟဲ့တူဝဲတလကဘောယူတီတဖာဟုတဘကွာဆမေတဖာအီဒီတုတတိဖဲအသေးခါရှနီဝဲဝကဘာအိုဆိုဝဲဒီလေတဖာနေကိုတူနေတူပါတော်ထထဝဲတာနီလောမင်းဘာပါတေကွီဟီလောနေလေဟိပူတပေါ်တလလရီဒုတပါကဆူခွေတဘလခောမီလေမေဦးတီ ကဘာသမီးတမဝဲလော်ဒီလော်ဆဲကဘာကတိဖာဟီရီဘာနီလော်ဒီတိုဟီပိုခိုပိုကပလာဆဲလိုတာဘာလိုဘာစာအိုဟောတကာဒီဘာလေဖိုတာတီတဖာအိုဟောနေဘာခါမူပါမီကွေဒိုနာနော်ဝီခူတော်တွီအရီတဖာနေကွေတီခါဝဲဖဲဖိုတာအဆူဒူလိုအွေနေအန်ယူဂျီတာတော်တော်ကိုတိုဝဲကလိုဟီတဆာထောဝဲဒါတူပတိုနီမာဒက်ဆောနီလော်ဒါကစကီဒီမီဝဲလာရပတိကောပူပမတာဖို့တမကပပလောစင်တော့ပမတ်ကိုတတဖာအိုကောစပိုကိုတိုနော်ဆူဆန်နာလလာဆိုတော့ကိုတိုဝဲကလောပါဟီကိုတာတော့ရွှေရွှေစိလက်တဖာတီလိုတာတာရင်းနေလောဖဲလာဖေဗူအာရီနီတော့နီအန်ယူချီပူမူပူမတာဆာတော့ပူတာရီကိုတိုဝဲကလောကောစပိုကိုတိုနော်ဆူဆန်နာလလာဆိုတော့ပါဟီကိုတာတော့ရွှေရွှေစိလက်တဖာနေဒီပါတီကောပူပမတဖို့တမကကရခုကလတော့အစီဖို့အခတာတထွတော်ကဟာတပေါ်တလပမတဖို့တမကပပလစင်နောဟူတော့ပမတကုတတဖာအိုထီလိုတာဖဲဒီပါတီကောဘထွဲအန်ယူဂျီခဆရူပူနီလောကိုတိုနေလက်တပ်ဆတ်ဘလိပူပါလအပပူမတကုဟူတာကိုအတဲအိုစီဘူဝဲအေထော်တာဖိတမတနောပလဆေဖီမဝဲတကတိပါပကောပြောဖိုလ်လည်းတူဖဲရပါတိကောဘူးဘာခါပမတာဖို့အခွဲရတဖာကမဆဲဒရဒနီဝဲဝခောလဲဥပဒကူဝဲနာဝင်းနေပတွနေမှာဒါကစောနေလောဒါကစောစုမညတီမွေတာရမတီဝေကနေလေးသောဘယောတိလအလဲထောခါတာတဖာကိုဒါလဲတူနေဝဲတီတော့ဒါစုကဝဲတဖာမတမနေဝဲအာအောဒါကနေလောဖဲလာဖေဗူအာရီယသောနေနေကညောကောဆဲရမတီဝေကနေလေးသောပြယတိလအဟေထောခတာတဖာအိုဒါလက်တွနေဝဲတီတော့ဒါစုကဝဲတဖာမာတမနေဝဲအာမအလီနေကောပရာကောလန်2ဗီနမ်2ထောဝဲတာနေလောကောပရာကောလန်2သူကလိုနေစီဝဲတာလဒါပဆဲလအတွနေတမနဲနေမီဝဲပေါ်တီတဖာလအပါလအတာလကမလအဝတော့မာတာလေးကတဲ့တို့ပပလာဝဲတာနေပထုနေပါဒါကစုံနေလောဒါကစောလက်ကတဲ့ဒီမီဝဲတာ UK ပဒူနေကောပြောထီကောဝတကတူဝဲနာကလစီခီစီခီပေါလူခောကကွယ်ဤပါလဘကောဘခဲကမ္လတကကွယ်အောကကဲထောဝဲတမဆဲအေတရမလူဆူဒိုမီမီဝင်းပပဖလာဝဲတရနီလောယူခီပဒူနီကောဘီယိုတိကောဝတကတူဝဲကလစီခီစီခီပေါလူခောကကွယ်ဤပါလဘကောဘခဲပကမ္လတကကွယ်အောကကဲထောဝဲတမဆဲအေတရမလူဆူဒိုမီမီဝင်းပပဖလာဝဲနီပတိညာမနီလောအမေရိကကောဆက်ဖုန်နီတူကောတာမဆတ်ဖာကတိခဝဲဟူလောဘအောင်တော့ကေထဝဲတဘယဘဘောဆကတော့ပတ်တနောတပတူပတလယူကေတကဆိုဘနီလောတီတီဘယူကေပဒိုနေပဘလဝဲတလကောပီယိုတီကောကတူဝဲဟောကလိုစီခီစီခီပေါ်လူခောကွယ်အီကေမဆောနနီလောကလိုစီအီကေထဝဲတာမဆလပဘကောဘခေပတ်ကွယ်ဝနီလောဖဲအမေရိကပဒိုကောခုကလတော့ထူထော်ဝဲလောတာကဆိုလိုမီဟောခုဒေါ်တပလအတမဆာတဖာဩကတော်တာဒေါ်တကာဒီပါလောကောပီယိုတီကောဖောခုစီကောဘာဒူဝဲအာမာဝီနီပတွနီပါတာကဆိုနီလောတာကဆိုလိုရပါဖလနီတီတဖိုင်ဝီတာဖိနီလောကမ္လလဒုကနာမတာကိုဒီနောတဲ့မောတူပါမီထော်ဘူးနီတကေ
တော်တာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လန်ရေးအတွက်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာ line to 25မီတာ 17.64 MHz တွေမှာတိုက်ရိုက်ဖမ်းလို့စေနာပါဗျာမြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်မြေသားမြို့တွေအစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြနေကြတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်